ဟုတ်ကဲ့ပါရှင်ဆရာဦးမင်းလွင်ဦးရှင်အခုဒီအနောက်နိုင်ငံတွေထူးသဖြင့် American နိုင်ငံမှာဒီရက်ပိုင်းအတွင်းမှာဒီလူပြောသူပြောများနေတဲ့ sexual harassment ဒီလိင်ပိုင်းဆိုင်ရာစော်ကားမှုဆိုတာမျိုးอ่ะပေါ့နော်ဒီနိုင်ငံတကာအနေနဲ့ပေါ့ဘယ်လိုကိစ္စမျိုးဟာဒီ sexual harassment မြောက်ပါလဲဆရာ
တူတယောက်ရဲ့ကိုယ်သိက္ခာကိုထိပါသေးတဲ့စကားမျိုးဖြစ်တယ်တူတယောက်ရဲ့ကိုယ်စိတ်နှစ်ပါးကိုညှိနှိုင်းစီတဲ့ကိစ္စမျိုးဖြစ်တယ်စတဲ့ဥစ္စာတွေပေါ်ပေါက်လာတယ်ဆိုလို့ရှိရင်တော့ဒါ sexual harassment ပေါ့မြန်မာနိုင်ငံတွင်းမှာဆိုရင်တော့ပိုပြီးတော့များတာပေါ့နော်ဆဲတာဆိုတာကအကျင့်လူဖြစ်နေကြတဲ့အခါကျတော့ဒီလုပ်ငန်းကွင်တွေမှာဆဲဆိုလိုက်တဲ့ဥစ္စာကဘာမှမဟုတ်တော့ဘူးလို့ဆဲဆိုတဲ့သူတွေကထင်ပေမဲ့လည်းခံစားရတဲ့သူတွေရဲ့စိတ်နှလုံးမှာညှိနှိုင်းနေတဲ့ကိစ္စမျိုးဖြစ်လာတယ်ဆိုလို့ရှိရင်ဒါတွေကဥပဒေအရအေးအေးယူနိုင်တဲ့အခြေအနေမျိုးဖြစ်တဲ့
အဲ့တော့ဒါကတော့နှုတ်ပိုင်းဆိုင်ရာပေါ့နော်ပါစပ်နဲ့ဒီလိုပြောရင်တော့ဒီလိုအေးအေးယူလို့ရတယ်ဆိုတဲ့အခါကျတော့ဒီကိုယ်အထိလက်ရောက်ပြုလာပြီဆိုရင်တော့ဒါပြောစရာမလိုဘူးပေါ့ဒါပေမဲ့ဒီနေ့ခေတ်က online ခေတ် internet ခေတ်ဖြစ်တဲ့ဆိုတဲ့အခါကျတော့ online တနည်းရာကနေပြီးတော့စာသားနဲ့တစ်ဖက်သားစိတ်ညှိုးနှွမ်းအောင်ဂုဏ်သိက္ခာထိခိုက်အောင်တစ်ဖက်သားသဘောမတူပဲပြောတာမျိုးဆိုရင်ရောဆရာဘယ်လိုများသတ်မှတ်မလဲရှင
်အရင်နှုန်းကတော့ဗျာသတင်းစာတွေမှာပါလာမှသာခေတ်ရင်ရှားရှားအေးအေးယူနိုင်တဲ့ကိစ္စမျိုးဖြစ်ပြီးမယ်ယခုsocial media တွေပေါ်ပေါက်လာတဲ့အခါမှာ internet တွေပေါ်မှာတူရဲ့ဂုံတိတ်ခါကိုညှိုးနှံစီလောက်အောင်ပြောဆိုတဲ့တူနဲ့တူဆဲတဲ့ဆိုတဲ့ကိစ္စတွေကိုအေးအေးယူလို့ရတဲ့ဥပဒေရှိပါတယ်ကျွန်တော်ကျုံဆိုင်ဥပဒေမှာလည်းရှိတယ်အစ်ပစ်ပြင်ဆင်ပြဋ္ဌာန်းထားတဲ့ဆက်သွယ်ဥပဒေဒီမှာလည်းတာရီပါတယ်ဆိုတာကိုကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့နိုင်ငံတကာမှာဆိုရင်ရောဆရာအဲ့လို sexual harassment လို့သတ်မှတ်နိုင်ပြီဆိုရင်ဘလောက်အထိပြင်းထန်တဲ့ပြစ်ဒဏ်မျိုးကျူးလွန်တဲ့သူဟာဘလောက်အထိများအဲလူတွေရဲ့အမြင်ကိုခံရမလဲဆိုတာမျိုးဆရာနေတဲ့နိုင်ငံတွေမှာနိုင်ငံတကာအတွေ့အကြုံရပေါ့ဆရာဘယ်လိုများသိထားပါလဲရှင
်ကျွန်တော်တို့နေတဲ့နိုင်ငံမှာပေါ့နော်အခုလောလောဆယ်ဆယ်အတွင်းမှာပဲအင်တာနက်ကနေပြီးတော့မဖွယ်မရပုံနေပို့လိုက်တဲ့ကိစ္စရတီနဲ့ပတ်သက်ပြီးတော့ရေးယူခံရတဲ့နိုင်ငံကြီးကောင်းဆောင်တော်တော်များများရှိတယ်နောက်ပြီးတော့တကအနောက်နိုင်ငံကြီးမှာတူနဲ့တူပွေဖက်တယ်ဆိုတဲ့ကိစ္စရကမထူးဆန်းမိမယ်ဌာနမပါပဲနဲ့အဲ့ဒီလိုမျိုးအတင်းနန်းချုံတဲ့ကိစ္စရမျိုးတွေနဲ့ကြုံလို့ပါတီခေါင်းဆောင်တော်တော်များများနှုတ်ထွက်ရတဲ့အဖြစ်ကိုကျွန်တော်တို့နိုင်ငံတကာအခုရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်။ပြစ်ဒဏ်အနေနဲ့အေးအေးယူမယ်ဆိုလို့ရှိရင်တော့ဒါကတရားစွဲဆိုတဲ့သူတွေသူတို့ကပြည်မှုဆိုင်ရာဥပဒေနဲ့အေးအေးယူမလား။ဒါမှမဟုတ်လို့ရှိရင်လည်းတရားမှအကြောင်းအရာပဲစိတ်ခံညှိနှိုင်းအောင်လုပ်တဲ့အတွက်ယုံကြည်အနေနဲ့တောင်းဆိုမလား။ဒီပေါ်ဒီမှာလည်းဆက်လက်အေးအေးယူသွားဖို့အများကြီးရှိပါတယ်။ကျွန်တော်ဘောမပြီမှာလဲဒီဥပဒေတွေရှိပြီးသားပါသို့တော်လည်းပဲလိုက်နာကျင့်သုံးတာအလိထမရှိခဲ့တဲ့အခါကျတော့ဒါကအသေးဆန်းလို့ဖြစ်နေ
ဟုတ်ကဲ့
အဲ့တော့အဲ့ဒီလူမျိုးလုတ်ခဲ့မယ်ဆိုလို့ရှိရင်တော့ဒါဥပဒေလည်းပြန်လဲအသက်ဝင်လာမယ်လူတွေလည်းနည်းနည်းပါးပါးထိန်းချောင်းသွားနိုင်လိမ့်မယ်လို့ကျွန်တော်တို့ကတော့အထင်ကြီးကြပ
ါဟုတ်ကဲ့ရှင် sexual harassment ကနေပြီးတော့နောက်ထပ်ပါးပါးလေးပဲခြားပြီးတော့အတရေဖြတ်မှုဆိုတာအထိရောက်သွားတာမျိုးရှိတယ်ပေါ့နော်အဲ့တော့အဲ့လိမ်မိုင်းဆိုင်ရာစော်ကားမှုနဲ့အတရေဖြတ်မှုကြားမှာဘယ်လိုအခြေအနေမျိုးဆိုရင်လိမ်မိုင်းဆိုင်ရာစော်ကားမှုအထိပဲရှိပြီးတော့အတရေဖြတ်မှုအထိကဘယ်လိုအနေအထားမျိုးမှဆိုရောက်သွားနိုင်လဲဆရာ
လူတူတယောက်ရဲ့ကာယအင်ဒီကိုပျက်စီးစီနိုင်တယ်ဖြိပါနှောက်ရှက်စီနိုင်တယ်ဆိုတဲ့ဥစ္စာကလည်းကျွန်တော်ပြည်မှုဆိုင်ရာဥပဒေမှာပဲပြည်သားပုံမှန်တစ်ခုအနေနဲ့သက်သက်ရှိပါတယ်ကျောဆူရပိတ်ခါညှိနှိုင်းစီတာနဲ့တူတယောက်ကိုနစ်နာအောင်ကာမပိုင်းရစော်ကားတဲ့အသုံးနှုံးနေနဲ့ဒါကကျွန်တော်တို့ဒီဆဲဆိုတဲ့ကိစ္စရပ်ဒီပေါ်မှာဟိုအများကြီးအိတ်ပဲကွာခြားတဲ့ဥစ္စာတွေရှိပါတယ်
ဟုတ်ကဲ့ဘယ်ဟာကပိုပြင်းထန်လဲဆရာ
ကျွန်တော်တို့ sexual harassment ကတော့ပိုပြင်းထန်တာပေါ့နော်ပြင်းပြင်းထန်ထန်အပြစ်ပြေးအေးအေးယူလို့ရတယ်နိုင်ငံတကာမှာလည်းအခုအချိန်မှာပိုပြီးတော့ဒါတွေကိုဂရုစိုက်ပြီးတော့အေးအေးယူဆောင်ရွက်နေတယ်ရှင်လူနိုင်ငံတွေမှာကောမွတ်စလင်နိုင်ငံတွေမှာကောယနေ့လက်ရှိဒီမှာအေးပေးပြီးဆောင်ရွက်လာတယ်ဆိုတာတွေကိုကျွန်တော်တို့တွေ့နေရ
ဟုတ်ကဲ့ရှင်အမတချို့ဆိုလို့ရှိရင်ဒီလွန်ခဲ့တဲ့နှစ်နဲ့ချီပြီးကြတဲ့ရပါနော်ဒီလိုမျိုးအပြောအဆိုအရေးအသားအနောက်အရှက်ခံခဲ့ရတယ်အဲ့တော့အဲ့ဒီဥပဒေကအချိန်မရေးအသက်ဝင်သလားအမနှစ်အပိုင်းအခြားနဲ့မှာဘယ်နှစ်နှစ်အတွင်းမှာဒါကိုအရေးယူလို့ရပါတယ်ဆိုတာမျိုးရှိလားရှင်ဆရာဘယ်လိုများသိထားပါလဲ
ကိမှုဆိုင်ရာဥပဒေတွေမှာကာလစီကံတတ်မရှိကိမှုဆိုင်ရာဥပဒေမှာပါတဲ့ကြာတန်းချက်တွေကိုကျူးလွန်ဖောက်ပြတယ်ဆိုလို့ရှိရင်မိမိအချိန်မှာမဆိုအချိန်ကန့်တတ်မရှိဘဲနဲ့အရေးယူလို့ရနိုင်တဲ့ဥစ္စာဖြစ်တယ်
ဒီကိစ္စကအနောက်နိုင်ငံတွေမှာအရေးတကြီးအရေးယူတာတွေစောင့်ကြည့်တာတွေဖြစ်လာတဲ့အခါကျတော့ကျမတို့မြန်မာမိန်းကလေးတွေကကျတော့ယဉ်ကျေးမှုအရာရောရှက်တာကြောက်တာရောကြောင့်မပြောရဲတာအပြင်ကိုကိုကိုဒီလိမ့်ပိုင်းဆိုင်ရာစော်ကားတဲ့အပြုအမူမျိုးပြုလုပ်ခံနေရတာအပြောအဆိုမျိုးအရေးအသားမျိုးအရေးခံနေရတာဆိုတော့မသိတဲ့အနေအထားမျိုးတွေရှိပါတယ်ဆရာအဲ့တော့အဲ့လိုမိန်းကလေးတွေကိုသိအောင်ပညာပေးတာမျိုးတွေဆရာဘယ်လိုလုပ်သင့်တယ်လို့များထင်ပါလဲရှင
်လူတူတယောက်ရဲ့ဂုဏ်သိက္ခာကိုညွန်တော့ပြောဆိုတဲ့ပြောဆိုမျိုးကဒါရင်ဖြစ်တဲ့ဒါရင်မပြောရဘူးကျွန်တော်ကျောင်းနေမှာကစပေါ်လေပြည်ဦးညွန်းနိုင်မှာထည့်ပြီးတော့တခါလေပညာပြီးသွားမယ်ဆိုလို့ရှိရင်ဒါတွေကတဖြည်းဖြည်းနဲ့ပြတ်ပပျောက်သွားနိုင်တယ်မြန်မာပြည်တွင်းမှာကတော့ယဉ်ကျေးမှုရမြန်မာမျိုးသမီးတွေကအဆက်သက်ကြရီကြီးတယ်အဲ့တော့ငါပြောလိုက်လို့အရင်မြူရင်ငါတခါနောက်ထပ်အဆက်ကွယ်ဦးမယ်ဆိုတာလူမျိုးတွေဖြစ်နေတဲ့အခါကျတော့ကဒီကျူးလွန်တဲ့သူတွေအတွက်ကပို့ပြီးတော့ခွင့်ကောင်းရတယ်လို့ဖြစ်ပြီးတော့တယောက်မက2ယောက်3ယောက်4ယောက်အဲ့ဒီလိုမျိုးစက်တိုက်ကျူးလွန်အောင်မကြောက်ဘဲနဲ့ဆက်လုပ်နေကြတယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ပါရှင်ဆရာဦးမင်းလုံကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးတင်ပါ